ဒီဥရောပသမဂ္ဂတွေကနေဗြိတိန်နိုင်ငံနှုတ်ထွက်ပြီးနောက်ပိုင်းနှစ်ဖက်လိုက်နိုင်ရမယ့်သဘောတူညီချက်တွေကိုပြင်ဆင်ဖို့ဗြိတိန်ပါလီမန်ကထောက်ခံလိုက်လို့ဝန်ကြီးချုပ်ထရီဇာမေအစိုးရက EU တာဝန်ရှိသူတွေနဲ့ညှိနှိုင်းဖို့ပြင်ဆင်နေပေမဲ့ EU ဘက်ကတော့ပြင်ဆင်ဖို့ငြင်းဆန်နေပါတယ်။လောလောဆယ်ဒီ EU နဲ့ဗြိတိန်ကြားရရှိထားတဲ့သဘောတူညီချက်တွေကမြောက်ပိုင်းအိုင်ယာလန်နယ်စပ်ကိစ္စနဲ့ပတ်သက်တဲ့သဘောတူညီမှုတွေကိုပြင်ဆင်မဲ့အစီအစဉ်ကိုဗြိတိန်ပါလီမန်မှာအင်္ဂါနေ့ကမဲခွဲခဲ့တာမှထောက်ခံမှုတွေရရှိခဲ့ပါတယ်။လာမယ့်ရက်တွေအတွင်းဒီကိစ္စတွေကို EU နဲ့ညှိနှိုင်းဆွေးနွေးသွားမယ်လို့ Britain Brexit ဝန်ကြီး Stephen Barclay က BBC သတင်းဌာနနဲ့မေးမြန်းတာတစ်ခုမှဒီကနေ့ပြောကြားပါတယ်။ဒါပေမဲ့ EU ဘက်က Brexit ညှိနှိုင်းရေးတာဝန်ခံ Michel Barnier ကတော့ Britain အစိုးရနဲ့ရရှိထားပြီးသားသဘောတူညီမှုကိုကန့်ဆွဲထားမယ်ဆိုတာရှင်းရှင်းပြောထားပြီးသားဖြစ်တယ်လို့သတင်းတောက်တွေကို Belgium နိုင်ငံ Brussels မြို့မှာဒီကနေ့ပြောကြားခဲ့ပါတယ်။ EU ကော်မရှင်ဥက္ကဋ္ဌ Jean-Claude Juncker ကလည်းဒီကိစ္စကိုဒီနေ့နှောင်းပိုင်းမှာပြောလိမ့်မယ်လို့ဆိုပါတယ်။ဗြိတိန်နိုင်ငံဥရောပသမဂ္ဂလေးကနှုတ်ထွက်ပြီးနောက်ပိုင်းနှစ်ဖက်ကြားကုန်သွယ်ရေးသဘောတူညီချက်တင်မရမချင်းမြောက်ပိုင်းအိုင်ယာလန်နဲ့အိုင်ယာလန်နယ်စပ်မှာလွတ်လွတ်လပ်လပ်ကုန်စည်စည်းစင်းမှုဆက်ရှိနေအောင်လို့ဗြိတိန်အကောက်ခွန်စည်းကမ်းတွေကို EU အတိုင်းလိုက်နာမယ်ဆိုတဲ့ backstop အစီအစဉ်ကိုဗြိတိန်ပါလီမန်ကပယ်ချခဲ့ပြီးတဲ့နောက်သဘောတူညီချက်တွေကိုပြန်လည်ပြင်ဆင်ဖို့ကြိုးစားတာဖြစ်ပါတယ်။